ထိုင်းနိုင်ငံတောင်ပိုင်းကအကျဉ်းထောင်အသီးသီးမှာအကြောင်းမျိုးမျိုးကြောင့်ပြစ်ဒဏ်ကျခံခဲ့ရတဲ့မြန်မာနိုင်ငံသား၁၀၈ဦးကိုမေလ၈ရက်နေ့ညနေပိုင်းမှာထိုင်းအာဏာပိုင်တွေကရနောင်းမြို့ကနေကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ
်။100,000 ပေါ့ယောက်ျားလေးကအော်ဘောခွန်စနေတယ်ယောက်နေရမစက်ယောက်ကလေးလေးပါအမဒီခေါမှာကလေးကကလေးမိန်းကလေး၃ယောက်နဲ့ယောက်ျားလေးတစ်ယောက်အဲအဲ့ဒါပါဟုတ်သူကတော့အဲရနောင်းလာတော့အချုပ်ကိုဟိုပြန်ဖို့နေရပြန်ဖို့ပို့လာတော့ထောင်းနေအချုပ်တွေအစီအစီအမြင်ပြီးတော့ကြောင်းကြောင်းပေါ့နော်အဲ့လိုဖန်ခံပြီးရောက်နေတယ်ဒီအလဲကြမ်းလာတော့ကျွန်တော်နောက်အချုပ်ဝင်ပြီးတော့ပြန်ဖို့လာပေါ့
ထိုင်းနိုင်ငံတောင်ပိုင်းကရနောင်းလာဝကအချုပ်မှာယာနဲ့ချီရှိတဲ့မြန်မာတွေရှိနေပြီးအချုပ်ထဲမှာပဲလနဲ့ချီကြန့်ကြာပြီးနေထိုင်နေရတာကြောင့်နေရပြန်ဖို့အတွက်ဆန္ဒပြတောင်းဆိုတာတွေလည်းနှစ်စဉ်ဖြစ်ပေါ်လေးရှိပါတယ်။ကိုဗစ်ကပ်ဘေးကာလကစပြီးမြန်မာဘက်ကလက်ခံနိုင်တဲ့အရေးအတွက်ကိုသာထိုင်းဘက်ကပြန်ဖို့ပေးခဲ့ရတာကြောင့်လည်းရနောင်းအချုပ်ထဲမှာမြန်မာတွေစုပုံနေတာတွေဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ
်။ရနောင်းအချုပ်မှာကိုဟာယာနဲ့ချီတဲ့ဒီကအများကြီးနေပါတယ်မဲ့အတိကသူတို့ကပြန်ဖို့ကဗမာပြည်အချမ်းနေပြီးတော့ပုံမှန်အချင်းဖွင့်ပြယူရတာဗမာပြည်ချမ်းအာဒီကနေပြီးတော့ရှင်းပို့လိုက်အဲ့ဒီသူတွေโอเคဘယ်လက်ခံနေဆိုမှသူတို့ကပို့ပေးရဆိုတော့တလားကိုပုံမှန်နှစ်ပြည်မလောပေါ့ပေါ့နော်သူကတော့အာတကယ်သဘောလုံးပြင်တာပေါ့အဲ့အဲ့လိုမျိုးပေါ့ပုံမှန်တော့ပြောတာတလားနှစ်ပြည်ပေါ့ပေါ့
ထိုင်းနိုင်ငံဘက်ချမ်းကရနောင်းမြို့အာနာပိုင်နေနဲ့အတူမြန်မာလူသမားတန်ရာရှိဖြစ်တဲ့ဦးမိုးစောကနေရပြန်ပို့ခံရသူတွေကိုလိုက်ပါပို့ဆောင်ခဲ့ပြီးထိုင်းနိုင်ငံအတွင်းပြန်ဝင်တဲ့အခါမှာတရားဝင်နီလန်းနေတဲ့သားကိုလာရောက်ဖို့အတွက်ပြောကြားခဲ့ပါတယ်။အခုဆိုရင်မြန်မာနိုင်ငံကအမျိုးသားတွေပြည်ပနိုင်ငံကိုထွက်ပြီးတော့အလုံးလုံးခွင့်ယာယီပိတ်ပင်ထားတဲ့အတွက်လည်းထိုင်းနိုင်ငံထဲကိုနေ့စဉ်အထောက်ထားမဲ့တွေအများအပြားဝင်ရောက်လာနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာလူငယ်တွေစစ်မှုထမ်းရတဲ့ဥပဒေထွက်ပေါ်ပြီးမှထိုင်းနိုင်ငံရဲ့နေဆက်အသီးသီးကနေမြန်မာတွေဟာတရားမဝင်တဲ့နီလန်းနေနဲ့ဝင်ရောက်လာနေပြီးဖမ်းမိတဲ့အခါမှာတော့လဝကဥပဒေရထောင်ဒဏ်45ရက်ကြာခံပြီးမှသာနေဆက်လဝကအချုပ်တွေကနေရက်ကိုပြန်ပို့ပေးခဲ့တာဖြစ်ပါတယ်ရှင်။